မြန်မာနိုင်ငံကတရားမဝင်ရွှေ့ပြောင်းအလုပ်သမားတွေအကြားကိုဗစ် -19 ကူးစက်မှုမြင့်တက်လာနေတာကြောင့်ထိုင်းနိုင်ငံရဲ့လူမှုမီဒီယာတွေမှာမြန်မာအလုပ်သမားတွေနဲ့ပတ်သက်လို့လူမျိုးရေးအမုန်းစကားတွေဖြစ်တင်ဝေဖန်မှုတွေပြန့်နှံ့လာနေတယ်လို့ Reuters သတင်းတရက်ကပြောပါရယ်မြန်မာအလုပ်သမားတွေအလုပ်လုပ်ကြတဲ့ဘန်ကောက်မြို့အနီးကစမုတ်ဆာခွန်ပင်လယ်ဇာဈေးမှာပထမဆုံးကိုဗစ် -19 ပိုးဆန်းသက်တွေ့ရှိပြီးတဲ့နောက်ကူးစက်မှု 1,300 ခန့်မြင့်တက်လာတာမို့မြန်မာအလုပ်သမားတွေကိုတွေ့တဲ့နေရာမှာပြစ်သက်ဆိုတဲ့မှတ်ချက်မျိုးတွေလည်း YouTube လို Social Media တွေမှာတွေ့လာနေရပါတယ်။ဒီလိုစိတ်ခံစားချက်တွေရဲ့နောက်ဆက်တွဲတွေအနေနဲ့မြန်မာတွေကို Bus Car စီးနှင်ခွင့် Motorcycle Taxi စီးနှင်ခွင့်နဲ့ရုံးနေသွားလာခွင့်ကိုလည်းကန့်သက်ခံလာနေရပါတယ်။ရွှေပြောင်းအလုပ်သမားတွေကိုအကူအညီပေးနေတဲ့အလုပ်သမားကာကွယ်ရေးကွန်ရက်ကစုံပုံစရာကောကတော့ဒီယောဂါဟာလူသူမရွေးကူးစက်ပြန့်ပွားတတ်ပေမဲ့မြန်မာတွေကို COVID-19 ရောဂါဖျောက်ဝင်သူတွေအဖြစ်တစိကတ်နေကြတယ်လို့ဆိုပါရယ်ဒီကတ်ရောဂါစတင်ပြန့်ပွားစဉ်ကတည်းကတစ်ကမ္ဘာလုံးတိုင်းတာနဲ့နိုင်ငံသားတွေကိုပြစ်တင်ဝေဖန်နေကြတာလည်းဖြစ်ပါရယ်ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကတော့ထိုင်းနိုင်ငံမှာတရားမဝင်နယ်စပ်ဖျက်ချခြင်းကနိုင်ငံတော်ကူးစက်ပြန့်နှံ့လာမှုရဲ့နောက်ကွယ်မှာရှိနေတဲ့အကြောင်းတရားလို့ဆိုပါရယ်ခင်ဗျ